အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပြီးပွင့်လင်းလာဖို့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပေါ်နေတဲ့လူသားဘေးဒုက္ခအကျက်အတည်းဖြေရှင်းရေးအခြေအနေတွေတိုးတက်လာဖို့နဲ့အခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအဓိကကျတဲ့အချက်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အရှေ့တောင်အာရှဒေသအတွက်လုံခြုံရေးဆိုင်ရာရန်ပုံငွေအသစ်အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးအမေရိကန်ပြည်ထောင်စုကကူညီမှာဖြစ်ကြောင်းနိုင်ငံသားဝန်ကြီးပွန်ပီယိုကစနေနေ့ကကတိပြုပြောကြားရာမှာအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့တဆက်တည်းပြုလုပ်တဲ့အာဆီယံမဟာမိတ်နိုင်ငံတွေနဲ့စီဝေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာသတင်းနောက်တွေကိုအခုလိုရန်ပုံငွေပမာဏအတိအကျပြောကြားခဲ့တာဖြစ်ပါတယ်။ Indo-Pacific ဒေသလုံခြုံရေးတိုးမြှင့်ဖို့ American ရဲ့ခိုင်မာတဲ့ကူညီပံ့ပိုးမှုအစိတ်အပိုင်းဖြစ်ဒေသတစ်ခုလုံးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွန်းအားပေးတဲ့အနေနဲ့ဒေါ်လာတန်ပေါင်း300နီးပါးရန်ပုံငွေအစ်စ်အနေနဲ့ထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးပံပီယိုကကြေညာခဲ့တာပါ။အဲ့ဒီရန်ပုံငွေအစ်စ်ဟာရေချောင်းဆိုင်ရာလုံခြုံရေးအားကောင်းစေဖို့လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစွမ်းရည်တွေတိုးတက်လာဖို့အပြင်နိုင်ငံနယ်နိမိတ်တွေဖြတ်ကျော်ချိမ့်ချောက်မှုတွေကိုစန့်ကျင်တံပြန်နိုင်ဖို့ဖြစ်တယ်လို့လည်းပေါ်ပီယိုကပြောပါရရှင်။